မြန်မာနိုင်ငံတွင်ကိုဗစ်ရောဂါကူးစက်မှုတရက်ထက်တရက်ပိုများလာတာကြောင့်ယာယီဆေးရုံတွေစောင့်နေကြရသလိုကွာရန်တင်းစင်တာတွေကိုလည်းပိုတိုးလာနေရပါတယ်။ဒါကြောင့်ဒီရောဂါကိုတားဆီးနိုင်ဖို့ပြည်သူလူထုတွေအနေနဲ့စည်းကမ်းချက်တွေနဲ့အညီနေထိုင်ကြဖို့ကျန်းမာရေးဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိသူတွေကတိုက်တွန်းတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်ပါ။ COVID-19 ရောဂါတက်ခွဲအတီးပြူလူနာသစ်တွေတရက်အတွင်း300ကျော်400နီးပါးတိုးလာနေတာကြောင့်ကုသရေးအတွက်ယာယီဆေးရုံတွေတိဆောက်ပေးနေသလိုတချို့ quarantine center တွေမှာလည်းကုသရေး center တွေပြင်ဆင်ပြီးဆေးကုသမှုတွေလုပ်ပေးနေကြရပါတယ်။စောင့်ကြည့်လူနာတွေအတွက်လည်း quarantine center တွေထပ်ပြီးတိုးချဲ့နေရပါတယ်။လစ်လာမှုစစ်တမ်းတွေအရာအာဆီယံနိုင်ငံတွင်ယောဂါဖြစ်ပွားမှုအဆင့်မှာမြန်မာဟာနံပါတ်5နေရာမှာရှိနေပေမဲ့နေ့စဉ်ပိုးတွေ့လူနာများတဲ့အဆင့်သတ်မှတ်ချက်ထဲမှာနံပါတ်3နေရာမှာရှိပါတယ်။ရပိုင်အတွင်းယောဂါပိုးတွေ့ရှိသူအလျင်အမြန်တိုးလာတဲ့အခြေအနေကြောင့်ဖြစ်ပါတယ်။စက်တင်ဘာ15ရက်နေ့တနေ့တည်းမှာတွင်ကိုဗစ်ရောဂါပိုးတက်ခွဲစမ်းသပ်မှုပေါင်း 4,500 ကျော်ပြုလုပ်ခဲ့ရမှာယောဂါပိုးတွေ့ရှိသူက338ဦးရှိခဲ့ပါတယ်။ယောဂါဖြစ်ပွားမှုအများဆုံးဖြစ်နေတဲ့ရန်ကုန်မှာကျန်းမာရေးဝန်ထမ်းအင်အားလုံလောက်မှုရှိစေဖို့အတွက်ယောဂါဖြစ်ပွားမှုအနည်းဆုံးဒေသတွေကနေကျန်းမာရေးဝန်ထမ်းတွေကိုအကူအညီအဖြစ်ဆေးလွှတ်ပေးနေတယ်လို့ဗဟိုကူးစက်ယောဂါတိုက်ဖြတ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါဗျာ
။ရန်ကုန်မှာတော့အထူးကယောဂါကူးစက်မှုကရန်ကုန်မှာအများဆုံးပဲ။ဘာဖြစ်လို့လဲဆိုရင်မနေ့ကဆိုလို့ရှိရင်လည်းပိုးတွဲလူနာတွေရှိတယ်အဲ့ဒါရဲ့80ကျော်90ရာခိုင်နှုန်းလောက်ကဆိုလို့ရှိရင်သူကရန်ကုန်မှာပဲဖြစ်ပြီးကျန်တဲ့တိုင်းနဲ့ပြည်နယ်တွေဖြစ်ပေါ်မှာနည်းတယ်အဲ့ဒါဆိုတော့ရန်ကုန်ကိုလိုအပ်ချက်တွေရှိတဲ့ရန်ကုန်ကိုယောဂဖြစ်ပေါ်မှုနည်းတယ်တိုင်းနဲ့ပြည်နယ်တွေမှာကြာရယ်မကွေးတို့ပဲခိုးတို့စသဖြင့်ဒီဒါနဲ့ပတ်သက်လို့ကုညီမဲ့ဆေးဥအဖွဲ့တွေလွတ်နေတာမျိုးတွေလည်းရှိတယ်ဒါအပြင်ကျွန်တော်တို့ဘိုးအဆင့်ရနေပြီးတော့ပြီးရတဲ့ဂျမနီကပဲထောက်ပြန်တယ်မှာပါတယ်ကျွန်တော်တို့ဒူးညူကျုံဖွဲ့သုံးဖွဲ့လှုပ်လိုက်တယ်ဒူးညွန်ချက်နှစ်ယောက်ပါတယ်ညွန်ချိုင်းမှုတစ်ယောက်ပါတယ်သူတို့ဦးဆောင်တဲ့အဖွဲ့ပေါ် Rapid Response Team လို့ခေါ်တယ်ဒီယောဂကုသယောဂတွေဖြစ်လာလို့ရှိအလင်းမြန်တုတ်ပြန်ဆောက်ရဲအဖွဲ့သုံးဖွဲ့ကိုလည်းဆင်လွတ်တယ်ဒါပြင်ကျွန်တော်တို့လူဆောင်အရင်းမြစ်ဦးတည်ဌာနနေပြီးတော့စက္ကတိုလ်ကောလိပ်မှာတာဝန်ထမ်းဆောင်တဲ့ဆရာဝန်ဆရာမတွေဒါမျိုးတွေကိုလည်းလွှဲတဲ့နေရာမှာသူတို့ထုံနှုတ်သုံးဆွဲဖို့လည်းရှိပါတယ်ဒါပြင်ဒီမှာတော့လွှဲတဲ့နေရာပါဝင်ကူညီမယ်ဆိုပြီး Volunteer ဆွေးနွေးတဲ့ဆရာဝန်တွေရှိပါတယ်ဒီဆရာဝန်တွေကိုလည်းသက်ဆိုင်ရတော့လူဝရတဲ့နေရာကိုပြည့်စုံပါလေဖြစ်ပါလေ
ကုသပေးနေတဲ့နေရာတွေထပ်တိုးချဲ့ထားတဲ့အခြေအနေနဲ့ပတ်သက်လို့လည်းဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ
်အခုလက်ရှိမှာဆိုရင်ကျမတို့အရင်တော့ကတော့နော်ဝေဘာကြီးရှိတယ်နောက်တောင်းကလာစေးရုံရှိတယ်ပြင်ဖောင်ကြီးရှိတယ်ဖောင်ကြီးကလည်း900လောက်ရှိသွားပြီတထောင်ကျော်လောက်ပြီးတော့လက်ခံမယ်လို့လုပ်ထားတယ်ဒါမှဒါအပြင်ကျမတို့ထပ်တိုးချဲ့ထားတဲ့ဥစ္စာနောက်ထပ်နော်ဒီဆိုင်နေတဲ့ COVID Medical Center ဆိုပြီးနောက်ထပ်နှစ်ခုထပ်တိုးချက်ထားပါလေအဲ့ဒါကတကုံစိတ်ကမ်းမှာရှိတယ်။နော်ရုံးမရိပ်သာရဲ့နော်လှိုင်ကမ်းပတ်ဆိုနော်လှိုင်ဝင်းထဲမှာရှိတယ်လှိုင်ကမ်းပတ်ဆဲမှာလည်းဒါဒီကျမတို့ဒီ COVID Medical Center ကိုဖွင့်လှစ်ထားပါလေ။ဒါ့အပြင်နောက်ထပ် extend လုပ်မှာကတော့ Football Academy ပေါ့နော်သူကနာမှာရှိတယ် Football Academy မှာဆိုလို့ရှိရင်ဒီလိုမျိုးရိုက်စေးုံနဲ့အသုံးပြုဆောင်ရွက်နေတာနောက်5ရက်ပြီးခဲ့တဲ့မနေ့ကသတင်းတက်လာတာအရဆို5ရက်လောက်ဆိုလို့ရှိရင်ဒီနာရီစထားနိုင်မယ်ဆိုရယ်ဒါလည်းသိရပါလေ။ဟုတ်လက်ရှိအနေထားတော့เนาะဒါညရန်ကုန်အတွက်လုပ်နေသလိုပဲမင်းတလေးရောက်ဆိုလို့ရှင်တယ်သူတို့အဲ့ဒီပေါ့ကန်တော်နယ်ဒီဆေးရုံကန်တော်နယ်ဒီဆေးရုံမှာသူတို့တွေဒီခုလက်ရှိမှာဆိုလူနာထားနိုင်တာတဲ့ဖြည့်သွားပြီပေါ့เนาะအဲ့ဒီမှာဆိုလို့ရှင်နောက်ထပ်သူတို့ထပ်ချက်ဖို့ကိစ္စတွေဒါတွေလည်းဆောင်ရွက်နေပါတယ
်အခုလက်ရှိအချိန်မှာပြည်သူလူထုတွေအနေနဲ့အိမ်ထဲမှာပဲတက်နိုင်သမျှနေကြဖို့သတ်မှတ်ထားတဲ့ကာလအတွင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်လက်ညွန်ချက်တွေနဲ့တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ထုတ်ပြန်ချက်တွေအတိုင်းစနေတကျလိုက်နာနေထိုင်ကြဖို့ကိုလည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းပါတယ်အခုလိုကာလမှာကျန်းမာရေးဝန်ထမ်းတွေကအားကိုးတာမျိုးမဟုတ်ပဲပြည်သူတွေအနေနဲ့မိမိတက်နိုင်သမျှနှီးလန်းတွေနဲ့ကိုဗစ်တိုက်ဖျက်ရေးအတွက်ပူးပေါင်းပေးကြမယ်ဆိုရင်နောက်ထပ်သတင်းနှစ်ပတ်သုံးပတ်အတွင်းမှာယောဂါကိုထိန်းချုပ်နိုင်တဲ့အခြေအနေကိုရောက်လာနိုင်တယ်လို့ဒေါက်တာခေခင်ကြီးကဆိုပါတယ်ယောဂါကိုအလျင်အမြန်ထိန်းချုပ်နိုင်ရေးအတွက်ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုကအဓိကဖြစ်တဲ့အတွက်ကျန်းမာရေးဝန်ကြီးဌာနရဲ့သတ်မှတ်ချက်တွေကိုအလေးထားလိုက်နာပေးကြဖို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုမင်းသိန်းကလည်းမနေ့ကတိုက်တွန်းထားပါတယ
်ပြည်သူတွေရဲ့ပါဝင်ဆောင်ရွက်မှုကကျွန်တော်တို့အတွက်အလွန်အမတန်အရေးကြီးပါတယ်။ကျွန်တော်တို့တိုင်းကမှပြည်သူတွေရဲ့ပူးပေါင်းပါဝင်ကူညီမှုတွေရှိလာတဲ့အတွက်ကျွန်တော်တို့လာမယ့်ရက်သက်တစ်ပတ်နှစ်ပတ်ရက်သက်တစ်ပတ်သုံးပတ်လောက်မှာကျွန်တော်တို့ COVID-19 ရောဂါနဲ့ပတ်သက်ပြီးထိန်းချုပ်နိုင်တဲ့အခြေအနေတစ်ခုကိုကျွန်တော်တို့ရလာမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဒီအခြေအနေအတွက်လည်းပြည်သူတွေလုံးဝပူးပေါင်းကူညီဆောင်ရွက်ပေးပါလို့ကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ်။ကျမကြီးနဲ့အားကစားဝန်ကြီးဌာနဘက်ကညွှန်ကြားထားတဲ့ stay at home အစီအစဉ်လေးကိုလည်းတိတိကျကျလိုက်နာဆောင်ရွက်စေချင်ပါတယ
်။ COVID ရောဂါတကြောပြန်ဖြစ်ပွားမှုကြောင့်တလအတွင်းသေဆုံးသူက33ယောက်အထိရှိလာတာကြောင့်စက်တင်ဘာ15ရက်နေ့အထိ COVID ရောဂါကြောင့်စုစုပေါင်းသေဆုံးသူက39ဦးရှိသွားပါပြီ။ Yoga bo twishia de dakwe atibyu luna ga 3600 jaw shi ni bare. Yoga bo kin sin lo sei yong sin kwin ya tu ga 600 jaw shi bare. Atwa la kan tan sauji tha tu a ye twat ga ro 9000 jaw shi ni bare shin. Chuma intana thoma Yangon myo ga ni tadin pe po da phit bare.